ကီပီနေဖန်မြို့နယ်တွင်စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနှုတ်ထွက်ထွက်ခွာကြဖို့ KNU ကမြို့သားစီယုံတပ်မတစ်ကတတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်အောင်ထုတ်ပြန်တာလို့ KNU တာဝန်ရှိသူတွေကဆိုပါတယ်ဒီကြောင်းကုသညုံပြောပြပေးပါအောင်ခင်ဗျာ
ဖေဝါရီလ9ရက်နေ့ရက်စွဲနဲ့ KNU ရဲ့တတိပေးထုတ်ပြန်ချက်မှာတော့မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံစစ်ဖက်ရပ်ဖက်ဝန်ထမ်းတွေအားလုံးအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်မှုမလုပ်ဖို့အခြေမနှောင်းမီပြည်သူနဲ့တူရက်တည်ပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရှောက်လန်းဖို့တတိပေးထားပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးယနေ့ကရက်တန့်စီဖို့အခုလိုထုတ်ပြန်တာဖြစ်တယ်လို့ KNU အခင်မျိုးသားစီယုံရဲ့နိုင်ငံခြားရေးဌာနတာဝန်ခံဖရိုဆော်တော်နီကပြောပါတယ
်အဓိကကစစ်ကောင်စီရဲ့အဲဒီရန်ဒီအရလုံးလို့တော့အဓိကဆဲဖြစ်တယ်ကျွန်တော်တို့မူလပန်းချိန်မှာလည်းတစ်ခုချင်းပြန်လာရှင်စနစ်နဲ့ပြန်လာရှင်ဖွင့်တင်တဲ့လူတွေပြန်လာရင်းဖို့လက်မခံတဲ့လူတွေလည်းအားလုံးကတော့ပြောင်းလို့ကျွန်တော်တို့လက်ပေတော့လုပ်နေတာဖြစ်တယ်အဲကြောင့်ဒီဟာကျွန်တော်တို့မူလတိုင်းကဒီလိုလုပ်နေပြီဆိုတော့အကောင့်တွေပေါ်တဲ့ကျွန်တော်တို့အောက်ခြေပိုင်းကတော့ဒီလိုလုပ်ပြတာဒီလိုလုပ်သွားတာပဲ
ဖန်မျိုးနဲ့တွင်နေကြဆောင်တက် BGF နဲ့ပြည်သူစစ်တွေလည်းမိမိလက်ရှိလုပ်ငန်းတာဝန်ကနေပြီးတော့ထွက်ပြေးဖို့စစ်ကောင်စီနဲ့မပူးပေါင်းဖို့လက်ရှိဖြစ်နေတဲ့အခြေအနေအရ BGF တပ်စခန်းမှနေထိုင်နေတဲ့မိသားစုဝင်တွေအားလုံးစခန်းတွင်းကနေပြီးတော့ထွက်ခွာကြဖို့ KNU ဘက်ကတတိပေးပါရယ်လက်ရှိ KNU တပ်မဟာတဲ့နယ်မြေမှာဒီ KNU နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေမကြာခဏဆိုသလိုဖြစ်ပွားနေတာပါအဲ့ဒီတိုက်ပွဲတွေအတွက်မှာ KNU ကြားဆောင်တပ် BGF တွေကနေစစ်ကောင်စီတပ်နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖရိုဆော်ဒော်နီကပြောပါရယ်
ဒုတိယစစ်ကောင်စီနဲ့တော်ပြီးသွားနေတဲ့အပိုင်းတွေအရကျွန်တော်တို့တော်တော်လေးကိုကျေနပ်ရတဲ့အနေထားရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့တတ်နိုင်မှာပေါ့နော်။စစ်ကောင်စီကလည်းတွဲသွားတွဲလာမလုပ်ဘူးဆိုတာလည်းကျွန်တော်တို့အခြေတက်တယ်နဲ့အချိန်ကြီးခါကပြည်ပြည်ဆိုတာ။ဒါပေမဲ့လည်းဒီလိုမျိုးပေါ်ပါတက်လာတဲ့အခါကျတော့ကျွန်တော်တို့လောကကအများကြီးဖြစ်ပါတယ်
။ KNU ရဲ့အခုလိုသတိပေးချက်ပေါ်သဘောရမှတ်ချက်မပေးလို့ဘူးလို့နေကြဆောင်တက် BGF ရဲ့ပြည်ညိုင်းတောင်ငံဘုံမှုနိုင်မောင်စောကတုံ့ပြန်ပါတယ
်။ကျွန်တော်တို့ BG ရေးလေးရပို့ပါ
အောက်ချေ BGF တမူတူကတော့၎င်းတို့ဒေသကနေပြီးတော့ထွက်ခွာမှုမဖြစ်နိုင်ဘူးလို့ဆိုပါတယ်အခုထုတ်ပြန်တဲ့ KNU ရဲ့သတိပေးချက်ကြောင့်တော့ဖန်မျိုးပေါ်မှာရှိတဲ့အစိုးရဝန်ထမ်းတွေကြားမှာတရားမှုသိမ့်မရှိလောက်ဘူးလို့ဖန်မျိုးခံကင်းအရေးလှုပ်ရှားသူတူကပြောပါတယ်
ကျွန်တော်တို့ဘက်မှာတော့တတိယထွေမရှိသူကလည်းဖာမြွနဲ့ဆိုပေမဲ့လေကိုသူတို့တုံးနေတဲ့ဖာမြွနဲ့ကကျွန်တော်တို့ရဲ့ထွေဟုတ်ဖာမြွနဲ့ရဲ့မြောက်ပိုင်းမှာတော့မြောက်ဖာမြောက်ကုန်းသူဟုတ်ပတ်တမ်းမှာရှိတဲ့သူတို့ရဲ့ KNU ဓမ္မာတိကအဲ့ဒီဒုတ်သမီချောင်းနဲ့ဒီတံတဲ့ချာမှာရှိတဲ့ဟာပေါ့လေဆိုတော့ဒီဘက်မှာတော့တရားမှုမရှိဘူးပေါ့ဗျာ
ဖာမြွနဲ့မြောက်ပိုင်းတံလွင်မြင့်နဲ့ဒုတ်သမီချောင်းဒေသ KNU ဓမ္မာတိထိန်းချုပ်နေမြေမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဝန်ထမ်းအများပြား CDM လှုပ်ရှားမှုမှာပါဝင်လာကြပြီမဲ့ဖန်မျိုးနဲ့ဖန်တောင်ပိုင်းဒေသတွေမှာတော့ KNU ဘက်ကထိန်းချုပ်နိုင်မှုအားနည်းနေပါတယ်။အလားတူပဲ KNU ရဲ့ KNU မျိုးသားလူမျိုးရေးတပ် KNLI တပ်မဟာငါထိန်းချုပ်တဲ့ဖပွန် KI နဲ့မှာလည်းစစ်ကောင်စီယနေ့ကလေပတ်လို့မရနိုင်အောင်ဆိုပြီးတော့တပ်မဟာငါနေမြေထဲမှာရှိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ1ရက်ကနေပြီးတော့ဆေးရက်အတွင်းအများဆုံးပြန်လည်ထွက်ခွာကြဖို့3ပြည်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။